မေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရသွားတာကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြင်ပြောင်းလဲရေးမှာအမေရိကန်ပြည်ထောင်စုရဲ့အကူအညီပေးမှုတွေမှာတစုံတရာအပြောင်းလဲဖြစ်မှာကိုနိုင်ငံရေးပါတီတွေဘက်ကစိုးရိမ်မှုတွေရှိနေပါတယ်။တချို့တိုက်ခန့်နိုင်ငံရေးပါတီတွေနဲ့တိုင်းရင်းသားပါတီတချို့ကတော့ဒေါ်နယ်ထရမ့်သမ္မတဖြစ်လာတဲ့အပေါ်မှာထောက်ခံတယ်လို့ပြောပါတယ်။American သမ္မတအသစ်ဖြစ်လာမဲ့ Donald Trump ပေါ်မှာမြန်မာနိုင်ငံကနိုင်ငံရေးပါတီတွေရဲ့အမြင်တွေနဲ့ပတ်သက်ပြီးအပြည့်အစုံကိုဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးမှာပါရှင်
။ American ပြည်ထောင်စုမှာနိုဝင်ဘာ၈ရက်နေ့ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာ Republican Party က Donald Trump ကနိုင်ရပြီးတော့ American နိုင်ငံရဲ့55ရောက်မြောက်သမ္မတအဖြစ်နဲ့ရွေးချယ်ခံခဲ့ရပါတယ်။ Donald Trump ကရွေးကောက်ပွဲမတိုင်ခင်ကနိုင်ရမယ်လို့အများကထင်ကြေးပေးနေကြတဲ့Democratic Party က Hillary Clinton ကိုကိုယ်စားလှယ်မဲ့290မဲ့232မဲ့နဲ့အနိုင်ရခဲ့တာကြောင့်ရှင်းနှစ်မှာတော့ Republican သမ္မတဦးဆောင်တဲ့အစိုးရတဲ့အတူပြည်တွင်းပြည်ပမူဝါဒတွေလည်းအပြောင်းအလဲတွေဖြစ်လာဖို့ရှိနေပါတယ်။လက်ရှိသမ္မတ Obama အစိုးရလက်ထက်မှာတော့မြန်မာဒီမိုကရေစီပြည်ပြင်ပြောင်းလဲရေးကိုအကူအညီပေးခဲ့ပြီးမြန်မာနိုင်ငံနဲ့တန်တမာဆက်ဆံရေးတွေပြန်လည်တိုးမြင့်ခဲ့တာကြောင့် Donald Trump ရဲ့အစိုးရတဲ့လက်ထက်မှာနိုင်ငံဆက်ဆံရေးတစုံတရာအပြောင်းအလဲဖြစ်လာမှာကိုလက်ရှိအာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့စိုးရိမ်မိတယ်လို့ပါတီပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကပြောပါတယ်
။ကျွန်တော်တို့တခြားတော့ပြောစရာမရှိဘူးတခုပဲ။သူကတစ်ချိန်မှသူကအရှကိုစိတ်မဝင်စားဘူးဆိုတဲ့သဘောပြောရတာရှိတယ်။အဲဒါကြောင့်ကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ဆိုရင်တော့နော်အနောက်နိုင်ငံအနေနဲ့ရောဘာလဲရင်းနှီးတဲ့ဆက်ဆံမှုလိုချင်တယ်။အဲတော့အခုသူသမ္မတရွေးကောက်သွားတဲ့အခါကျတော့အဲ့ဒါမျိုးရနိုင်ပါမလားလို့ကျွန်တော်တို့ကစားစိတ်ပူ။အဲ့ဒီအပြောင်းလဲတွေအဲ့ဒီလိုအခြေအနေတွေဖြစ်ပေါ်လာနိုင်တယ်လို့ကျွန်တော်တို့စိုးရိမ်ပါတယ်
။ Donald Trump အနိုင်ရသွားတဲ့အပေါ်မှာအတိုက်ခံပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီပြောခွင့်ရပုဂ္ဂိုလ်ဦးခင်ကြီးကတော့အခုလိုပြောပါတယ်။အဲ
သူတို့နိုင်တော့ဗျာ။သူသမ္မတဖြစ်လာတဲ့အခါမှာသူနိုင်ငံရေး policy ကဘယ်လိုရှိမလို့ကျွန်တော်တို့မသိသေးဘူးပေါ့နော်။ဘယ်လိုပြောစရာမရှိဘူး။တော်တော်တယ်တော့ကျွန်တော်တို့ကသူ့ရဲ့မဲဆော်ပဲကာလတွေမှာကြားရတဲ့ဟာတွေကတော့သူကနိုင်ငံတော်လုံခြုံရေးနဲ့အမျိုးသားရေးကိုပို့ပြီးတော့ဥစားပေးတဲ့ပုဂ္ဂိုလ်ဖြစ်တယ်လို့ကြားတော့အဲ့ဒီအပေါ်မှာတော့ကျွန်တော်ထောက်ခံတယ်ဗျာ။
ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလတွေအတွင်းမှာတော့ Donald Trump ကမက္ကဆီကိုနယ်စပ်ကိုအုတ်တိုင်းကာဖို့ကိစ္စလိုနိုင်ငံတော်လုံခြုံရေးနဲ့အမျိုးသားရေးကိစ္စရက်တွေကိုအဓိကအလေးပေးပြီးတော့မဲဆွယ်စည်းရုံးခဲ့တာပါ။ရခိုင်အမျိုးသားပါတီ ANP ကတော့ Donald Trump ရဲ့အမျိုးသားရေးဝါဒီနဲ့နိုင်ငံတော်လုံခြုံရေးနဲ့ဆိုင်တဲ့မူဝါဒတွေကြောင့်အခုလိုရွေးကောက်ပွဲမှာအနိုင်ရတာကိုထောက်ခံတယ်လို့ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ်
။တို့ကစီကိုလေဂုံပြူကြောင်းနော်ကျွန်တော်တို့ဘက်ကနော်ဒါဘုံလိုပါဒါပါတယ်အရင်ကတည်းကပို့ထားပါတယ်ဒီ Donald Trump ကိုအမျိုးသားရေးဝါဒီပို့ပြတာဒီ Stamper and ရောအမျိုးသားလုံခြုံမှုကိုသူမတူအောင်ကျွန်တော်တို့တည်ဆောက်မယ်ဆိုတဲ့သဘောထားကိုကျွန်တော်အားရဟောတာလေးဖြစ်တယ်အမျိုးသားလုံခြုံမှု C လုံခြုံမှုတည်ဆောက်ရတဲ့ရခိုင်မျိုးသားပါတီရဲ့ယက်တီချင်းနဲ့ American သမ္မတနော်ဒါရွေးကောက်တင်ကြောက်ချင်းခံရတဲ့ Donald Trump နဲ့ထတ်တူကြတဲ့သဘောဖြစ်တာမို့လို့ကျွန်တော်တို့ထောက်ခံပါတယ် American ပြည်သူများနော် Donald Trump ရဲ့ American ပြည်ကြီးပြန်ပြီးလုံခြုံတဲ့နော်နိုင်ငံကြီးဖြစ်အောင်ကြိုးစားဖို့ဆိုတဲ့ရည်မှန်းချက်ကိုထောက်ခံကြတာကိုကျွန်တော်အတိအမှတ်ပြုပါရစေ။လေးလေးလေးစားပါရစေ။အားလေးပေးပါရစေ
။ရှန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့အတွင်းမူဦးဆိုင်ညွန့်လွင်ကတော့ Donald Trump အနိုင်ရသွားတဲ့အပေါ်မှာအံ့ဩမိတယ်လို့ပြောပါရစေ
။ပထမဆုံးပြောရရင်တော့အံ့ဩတယ်ပေါ့ဗျာ။နော် American ပြည်သူလူထုမဲဆန္ဒရှင်တွေရဲ့ဆုံးဖြတ်ချက်ကကိုကြီးအန်ရောချာကောင်းတယ်။လက်ဆွေပွဲဒီမှာမဖြစ်နိုင်တဲ့အဲဟာတွေပြောတယ်။ဟာ။အခုလက်ခံကြရတယ်ဆိုတာဟိုကကျွန်တော်အန်ဟောတာပါ။ဥမာပြမက္ကဆီကိုတတိုင်းခတ်မယ်လို့ဘာလို့ရောနော်။မျိုးပေါ့နော်။အဲ့လိုမျိုးမဖြစ်နိုင်တဲ့ဟာတွေပြောနေတဲ့လူတော်မှာသွားထောက်ခံကြရတယ်ဆိုတော့ကျွန်တော်တော်တော်လေးအန်ဟောပါတယ်။ကျွန်တော်အမြင်ကတော့သူတို့မြန်မာပြည်ကိုလစ်လျူရှုလို့မရပါဘူး။ဘာလို့လဲဆိုတော့တရုတ်ပြည်ရဲ့နောက်ဖက်ထွက်တဲ့တကားချင်းနေအောင်ဒါပေမဲ့သူ့ရဲ့ပြောတဲ့ခဲမှာအလုံးကမြန်မာအာရှအတော်ကြီးမဆိုင်ပါဘူးမြန်မာဆိုတော့သူသိပုံလည်းမရဘူးသိတော့သူစိတ်ဝင်စားပုံမရဘူးသူတောင်းယူလာပြီးဆိုတဲ့အချိန်ညာတော့ဒါသူမစင်းစားလို့မရဘူးလို့ထင်ပါလား
မြန်မာသမ္မတဦးထင်ကျော်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့ကတော့အမေရိကန်ပြည်ထောင်စုရဲ့55ရောက်မြောက်သမ္မတအဖြစ်နဲ့ Donald Trump ကိုရွေးချယ်လိုက်တာနဲ့ပတ်သက်ပြီးတော့ဂုံယူဝမ်းမြောက်တဲ့အကြောင်းရန်ကုန်မြို့အမေရိကန်တန်ယုံကနေတဆင့်တီးခြားသဘောလာတွေပေးပို့ခဲ့ပါတယ်ခင်ဗျာ